အမေရိကန်ပြည်သူနေနဲ့အီရန်ရဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်နောက်မှဒီဆုံးဖြတ်ချက်ပေါ်မှာနောက်တရစရာတွေဖြစ်လာလိမ့်မယ်လို့အီရန်သမ္မတကတင်းဦးနေနေမှာသတိပေးလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်သူနှုတ်ထွက်သွားမယ်ဆိုရင်တမိုင်းမှာမကြုံစဘူးအမေရိကန်အနေနဲ့နောက်တရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတဟက်ဆန်ရာဟူနီကရုပ်သံပေးကုန်းတစ်ခုမှာပြောသွားတာပါ။ဒီနျူကလ িয়ার သဘောတူညီချက်ကိုအမေရိကန်အနေနဲ့ဆက်ပြီးတော့လက်ခံမလားလက်မခံတော့ဘူးလားဆိုတာကတော့မေလ12ရက်နေ့ကြာလို့ရှိရင်သူ့အနေနဲ့ဆုံးဖြတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်။အီရန်နိုင်ငံရဲ့ပက်ထိန်ဒုံးလက်နက်အစီအစဉ်ကိုကန့်သတ်ရေးအပါဝင်အီရန်နျူကလ িয়ার သဘောတူညီချက်ပြင်ဆင်မှုတွေကိုမလုပ်ဘူးဆိုရင်တော့အမေရိကန်အနေနဲ့ဒီသဘောတူညီချက်ကိုလက်ခံတော့မှာမဟုတ်ဘူးဆိုပြီးသမ္မတထရမ့်ကပြောထားပါတယ်။အီရန်နိုင်ငံဘက်ကတော့2015ခုနှစ်ကနိုင်ငံတကာနဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးတော့ပြင်ဆင်တာလက်ခံမှာမဟုတ်ဘူးလို့အီရန်နိုင်ငံကြီးဝန်ကြီးကပြီးခဲ့တဲ့ဇာတာပိနေ့ကပြောပါတယ်။စီးရင်စေတနာကောင်းနဲ့ရထားတဲ့ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်တာဒါမှမဟုတ်ထမှန်ဖြစ်စွတ်တာမျိုးကိုလက်ခံမှာမဟုတ်လို့ပဲအီရန်နိုင်ငံရဲ့လုံခြုံရေးကိုပြင်ပကနေပြီးတော့ဆွတ်ဖက်လာတာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့ဝန်ကြီးဂျာဗစ်ဇာရစ်ကပြောပါတယ်။အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချင်းချောက်ထားတဲ့အတိုင်းသမ္မတထရမ့်လုပ်လာမယ်ဆိုရင်တော့အီရန်ဘက်ကလည်းဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အီရန်ရဲ့နိုင်ငံအုပ်ချုပ်အယက်တိုလာအလီခိုမနီရဲ့နိုင်ငံရေးမူဝါဒအကြံပေးကပြီးခဲ့တဲ့သတင်းပတ်တုန်းကသတိပေးပြောခဲ့ပါတယ်။ဒါ့အပြင်ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်တာမုံမနာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ Britain, ပြင်သစ်နဲ့ Germany နိုင်ငံတို့ကတော့ဒီသဘောတူညီချက်ကနေပြီးတော့ American နှုတ်မထွက်ဖို့သမ္မတ Trump ကိုဖြောင်းပြနေကြပါတယ်။ဒီသဘောတူညီချက်ကိုဒီကုလသမဂ္ဂလူမျိုးကောင်စီရဲ့ကြံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Russia နဲ့တရုတ်တို့ကလည်းလက်မှတ်ထိုးထားကြတာပါခင်ဗျာ။